အမေရိကန်သမ္မတရွေးကောက်ပွဲဝင်ပြိုင်မဲ့သမ္မတလောင်းနှစ်ယောက်ဖြစ်တဲ့လက်ရှိသမ္မတဒေါနယ်ထရမ့်နဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်တို့ရဲ့ဒုတိယအကြိမ်နဲ့နောက်ဆုံးအကြိမ်စကားဆက်ထိုးပွဲကိုတန်နစီပြည်နယ်နက်ရှ်ဗီလ်မြို့မှာမနေ့ကြာသပတေးနေ့ညကပြုလုပ်ခဲ့ကြပါတယ်။ဒီစကားဆက်ထိုးပွဲအတွင်းပထမဆုံးအကြိမ်အခြေတင်ပြောခဲ့ကြတာကတော့ကိုဗစ်ရောဂါထိန်းချုပ်ရေးကိစ္စပါ
It's a worldwide pandemic. It's all over the world. You see the spikes in Europe and many other places.
ဒါကတကဘာလုံးဖြစ်နေတဲ့ကာယောဂါပါ။တကဘာလုံးမှာဖြစ်နေတာပါ။အခုချိန်မှာဥရောပနဲ့တခြားနေရာအတော်များများမှာကူးစက်မှုတွေတိတိကျကျတိုးလာနေတာခင်ဗျားလဲတွေ့မှာပါလို့သမ္မတဒေါနယ်ထရမ့်ကပြောပါတယ်။ဒါပြင်ကာကွယ်ဆေးတွေလည်းတိတ်မကြခင်မှာအဆင်သင့်ဖြစ်လာတော့မှာပါလို့သမ္မတထရမ့်ကဆိုပါတယ်။ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကတော့အမေရိကန်နဲ့သိန်း2000တိဆုံးခဲ့ပြီဖြစ်တဲ့အတွက်ကာကွယ်ဆေးကိစ္စပြောနေတာဟာတိတ်ကိုနောက်ကျနေပြီလို့ပြောပါတယ
် Anyone who is responsible for that many deaths should not remain as president of the United States of America
အဲ့လောက်လူတွေအများကြီးသေရတာအတွက်တာဝန်ရှိတဲ့သူဘယ်သူမှဆိုအမေရိကန်သမ္မတအဖြစ်ဆက်ပြီးတော့ရှိမနေသင့်ဘူးလို့ဂျိုးဘိုင်ဒန်ကပြောပါတယ်စကားဆက်ထိုးပွဲအတွင်းသမ္မတလောင်းနှစ်ယောက်စလုံးဟာအရေးပါတဲ့အချက်တွေကိုထိထိမိမိပြောပြီးအမှတ်တွေယူနိုင်ခဲ့ကြပေမဲ့ဒီကောက်ပွဲအခြေအနေကြီးတစ်ခုလုံးကိုချက်ချင်းအပြောင်းအလဲတွေဖြစ်သွားလောက်အောင်ထိတော့မစွမ်းဆောင်နိုင်ခဲ့ကြပါဘူး။ဒီကောက်ပွဲကျင်းပဖို့သတင်းနှစ်ပတ်တောင်မလိုတော့တဲ့အချိန်မှာလှုပ်ခဲ့တဲ့ဒီစကားစစ်ထိုးပွဲအတွက်မှာသူတို့နှစ်ယောက်တယောက်နဲ့တယောက်အပြန်အလှန်ထိုးနှက်တိုက်ခိုက်တာတွေရှိခဲ့ပေမဲ့လည်းပထမအကြိမ်စကားစစ်ထိုးပွဲထက်တော့ပိုပြီးတော့တစ်ဖက်နဲ့တစ်ဖက်ယဉ်ကျေးမှုရှိခဲ့တယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ။